ယူကရိန်းရဲ့မြို့ကြီးအတော်များများကိုအတော်များများမှရှိတဲ့အခြေခံအဆောက်အဦတွေကိုပြစ်မှတ်ထားပြီးတင်းလာနေမှာရုရှားကအပြင်းထန်တိုက်ခတ်မှုကြောင့်မြို့တော်ကီးဖ်နဲ့တခြားဒေသတွေမှာလျှက်စစ်မီးနဲ့တောက်သုံးရည်တွေပြတ်တောက်သွားပါတယ်။ရုရှားရဲ့ပင်လယ်နဲ့ရေတပ်ကိုယူကရိန်းကတိုက်ခိုက်ခဲ့တဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကဆွဆဲပြီးနောက်မှာအခုလိုတုံ့ပြန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်
။ Some rockets destroyed critical infrastructure.
မြို့တော်တွင်တိုက်ခိုက်မှုတွေကြောင့်မြို့တွေကတချို့နေရာတွေမှာလျှက်စစ်မီးနဲ့တောက်သုံးရည်တွေပြတ်တောက်ကုန်ကြောင်းမြို့နေလူတွေရဲ့80ရာခိုင်နှုန်းကျော်လောက်အတွက်တောက်သုံးရည်ပြတ်တောက်သွားစီတယ်လို့ခီးမြို့တော်ဝင် Vitaly Klitschko ကပြောဆိုသွားတာဖြစ်ပါတယ်။တိုက်ခိုက်မှုကိုရှုံ့ချကြောင်းယူကရိန်းနိုင်ငံသားရဲ့ဝန်ကြီး Dmitry Kuleba ကလည်း Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားပါတယ်။အချိန်ချင်းတိုက်ခိုက်မှုတွေထဲမှာပယ်ရင်းတပ်ဒုံးအလုံး50ကျော်အပါအဝင်အဆက်မပြတ်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းယူကရိန်းစစ်တပ်က Telegram လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ရုရှားဘက်ကပစ်ခတ်ခဲ့တဲ့ Cruise Missile ဒုံးတွေက44လုံးကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောဆိုပါတယ်။ကုလသမဂ္ဂကမ္ဘာကထာပြုလုပ်ထားတဲ့တင်းနှံတင်ပေါ်ရေးအစီအစဉ်ကိုရပ်ဆိုင်းရတဲ့အကြောင်းရင်းအဖြစ်စနေနေ့မှာရုရှားကပြောဆိုထားတဲ့ရုရှားရေတပ်ပေါ်တိုက်ခိုက်မှုဆိုတာကိုတော့ယူကရိန်းဘက်ကအတည်ပြုတာလည်းမရှိလို့ညင်းဆိုတာလည်းမရှိပါဘူးခင်ဗျာ။